မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်နိုဝင်ဘာလ20ရက်အင်္ဂါညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။အင်္ဂါညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။နိုင်ငံတကာကိုတရားဝင်ဝင်ရောက်လာတာမဟုတ်သူတွေကိုခိုလုံခွင့်လျှောက်ထားခွင့်တားမြစ်တဲ့ American သမ္မတဒေါ်နယ်ထရမ့်ရဲ့ဥပဒေသစ်ကိုယာယီဆိုင်းငံ့ထားဖို့အတွက်ပြည်ထောင်စုတရားသူကြီးတယောက်ဆုံးဖြတ်လိုက်ပါတယ်။တောင်တရုတ်ပင်လယ်ထဲမှာရေနံနိမိတ်အငင်းပွားနေတဲ့တရုတ်နဲ့ဖိလစ်ပိုင်ကြားဖိလစ်ပိုင်ကမ်းလွန်မှာရေနံနဲ့သဘာဝဓာတ်ငွေ့ပူးတွဲတူးဖော်ရေးသဘောတူလက်မှတ်ထိုးလိုက်ပါပြီ။ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမှာကတော့ရှမ်းပြည်နယ်မြောက်ပိုင်းမှာဒီရက်ပိုင်းအတွင်းတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတဲ့အတွက်အရက်သားတွေထိခိုက်သေးဆုံးမှုရှိနေပါတယ်ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံဘက်ခြမ်းမဲဆောက်ဈေးကြီးတွေကကုန်လောင်ယုံတစ်ခုအတွင်းမှာတော့ထိုင်းဘက်ငွေ2,000,000ကျော်ဖို့တရားမဝင်ကုန်စည်တွေထိုင်းအကောက်ခွန်ဘက်ကဖမ်းဆီးလိုက်တဲ့အကြောင်းသတင်းပေးပို့ချက်နဲ့အတူ88မျိုးဆက်ခေါင်းဆောင်တွေအနေနဲ့ဘလို့ပုံစံမျိုးနဲ့နိုင်ငံရေးနဲ့လှုပ်ဆောင်နေကြပါသလဲဆိုတာကိုတော့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကအခုလိုပြောပါတယ်
ဆိုတော့တကယ်တော့ဟိုနိုင်ငံကြီးလုတ်တယ်ဆိုတော့တဝူးချင်းရဲ့အဆုံးဖြတ်ချက်ပေါ့တဝူးချင်းရဲ့ယက်တိချက်တွေနဲ့လုတ်ကြရတာပေါ့နော်ဆိုတော့
ပြည်သူ့ပါတီရဲ့ဌာနချုပ်မှာပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကို VOA ကတည်တံ့တွေ့ဆုံမေးမြန်းတာကိုမကြခင်မှာအပြည့်အစုံနားဆင်ရပါမယ်အခုအရင်ဆုံးကတော့အင်္ဂါညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်ပြည်ထောင်စုထဲကိုတရားဝင်ဝင်ရောက်လာတာမဟုတ်သူတွေကိုခိုလုံခွင့်လျှောက်ထားခွင့်တားမြစ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ဥပဒေသစ်ကိုယာယီဆိုင်းငံ့ထားဖို့ပြည်ထောင်စုတရားသူကြီးတယောက်ကဆုံးဖြတ်လိုက်ပါတယ်အမေရိကန်လွှတ်တော်ကပြဋ္ဌာန်းထားတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာ INA ဥပဒေအရအမေရိကန်တဲကိုဘယ်နေရာကပဲဝင်လာလာခိုလုံခွင့်လျှောက်ထားခွင့်ရှိတယ်လို့ပြဋ္ဌာန်းထားတဲ့အတွက်သမ္မတထရမ့်ရဲ့ထုတ်ပြန်ချက်ဟာဥပဒေနဲ့ဆန့်ကျင်နေတယ်လို့ဆန်ဖရန်စစ္စကိုမြို့ကပြည်ထောင်စုတရားသူကြီးဂျွန်တီဂါကဆုံးဖြတ်ခဲ့တာပါထရမ့်ရဲ့ဥပဒေသစ်ကိုအစိုးရကတလအကောင့်ထဲမပေါ်ဖို့တားမြစ်ခဲ့ပြီးတော့ဒီကိစ္စနောက်ထပ်ကြားနာဖို့အတွက်ဒီဇင်ဘာ19ရက်ကိုလည်းချိန်ဆခဲ့ပါတယ်။အမေရိကတိုက်အလဲပိုင်းကထောင်ထဲချီတဲ့သူတွေမက္ကဆီကိုနယ်စပ်ကနေအမေရိကန်နဲ့ဝင်ရောက်နိုင်ဖို့ကြိုးစားနေချိန်နိုဝင်ဘာ9ရက်နေ့ကတမရကဒီတရားမဝင်လာသူတွေခိုလုံခွင့်လျှောက်ထားနိုင်ခွင့်မရှိဘူးဆိုတဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒီထုတ်ပြန်ချက်ထုတ်ပြီးမကြခင်မှာပဲအမေရိကန်နိုင်ငံကနိုင်ငံသားလွတ်လပ်ခွင့်ဆောင်ရွက်နေတဲ့တမကနဲ့တခြားအခွင့်အရေးအဖွဲ့တွေကဥပဒေကြောင်းကနေစိန်ခေါ်ခဲ့ပါတယ်။အမေရိကန်တဲကိုဝင်နိုင်ဖို့မက္ကဆီကိုနယ်စပ်မြို့ဖြစ်တဲ့တီဝါနာမြို့မှာရွှေ့ပြောင်းအခြေချသူ 3,000 လောက်ရောင်းနေကြပြီးတော့မကြခင်နောက်ထပ်ရောက်လာလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။အမေရိကန်ကိုဝင်နိုင်တဲ့ဆန်နီစီဒရိုနယ်စပ်ကိတ်မှာခိုလုံခွင့်လျှောက်ထားနိုင်ဖို့အမြောက်အများစောင့်ဆိုင်းနေကြပါတယ
်။အမေရိကန်သမ္မတနဲ့စကားများခဲ့ပြီးအရင်ဝင်ခွင့်ပိတ်ပင်ခံခဲ့ရတဲ့ CNN သတင်းတောက် Jim Acosta ကိုအင်ပီရိုဘက်ကပြန်အ short ပေးလိုက်ပြီးအင်ပီရိုကိုပြန်ဝင်ခွင့်ပြုလိုက်ပါပြီ။ပြည်တော်စုအဆင့်တရားသူကြီးကပြန်ဝင်ခွင့်ပြုဖို့အမိန့်ထုတ်ပြန်ပြီးမှအခုလိုအင်ပီရိုဘက်ကအ short ပေးလာတာဖြစ်ပေမဲ့သတင်းတော်အကော့စတာအနေနဲ့သတင်းစာရှင်းလင်းပွဲဆိုင်ရာစီးမင်းသစ်တွေကိုချိုးဖောက်လာရင်တော့နောက်တစ်ခါထပ်အပိတ်ခံရမယ်လို့အင်ပီရိုဘက်ကသတိပေးလိုက်ပါသေးတယ်။လွန်ခဲ့တဲ့နှစ်ပတ်နီးပါးတုန်းကအခုလိုသတင်းတော်ဝင်ခွင့်ပိတ်ပင်ခံခဲ့ရတာအတွက်သမ္မတဒေါ်နယ်ထရမ့်ကို CNN ရုပ်သံဌာနကတရားစွဲခဲ့ရမှာတရားရုံးကတောက်ကြနေကြတဲ့ကပဲဒါကသတင်းလက်ခွင့်ဆိုင်ရာဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရာရောက်နိုင်တယ်ဆိုပြီးအင်ပြီတော်အမိန့်ကိုယာယီရဆိုင်က14ရက်စာပြောင်းဝင်ခွင့်ပေးဖို့အမိန့်ချမှတ်ခဲ့ပါတယ်။အခုလနိုဝင်ဘာ9ရက်တုန်းက CNN သတင်းတော်အကော့စတာနဲ့သမ္မတထရမ့်တို့ကြားနိုင်ငံတော်ဝန်ကိုတိုက်ရိုက်လွှင့်တဲ့အင်ပြီတော်သတင်းစာရှင်းလင်းပွဲတစ်ခုမှာသတင်းတော်အကော့စတာဘက်ကနောက်ဆက်တွဲမေးခွန်းတွေဇက်တိုက်မေးပြီးမိုက်ပြန်မပေးရကနေအခြေအတင်စကားများချပြီးအခုလိုအင်ပြီတော်ဝန်ခွင့်ပိတ်ပင်ခံခဲ့ရတာပါ။ဒါပေမဲ့တရားရုံးတဲ့သတင်းဌာနတွေရဲ့ PR အောက်မှာနောက်ဆုံးတော့အင်ပြီတော်ဘက်ကနေအခုလိုပြန် short ပေးလိုက်တာကြောင့် CNN သတင်းဌာနအနေနဲ့လည်းအရင်တရားဆွဲတာကိုရုပ်သိမ်းပေးမယ်လို့ဆိုနေပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုယာယီရှေ့နေချုပ်အဖြစ်မက်သျူးဝစ်တေကာကိုသမ္မတဒေါ်နယ်ထရမ့်ခန့်အပ်တဲ့အပေါ်အထက်လွှတ်တော်ဒီမိုကရက်အမတ်3ယောက်ကတရားစွဲထားပါဗျ။မက်သျူးဝစ်တေကာကိုခန့်အပ်လိုက်တဲ့အတွက် 2016 သမ္မတရွေးကောက်ပွဲမှာထရမ့်အတွက်စည်းရုံးလှုပ်ရှားသူတွေရုရှားနဲ့ပူးပေါင်းကြံစီခဲ့သလားဆိုတာကိုစုံစမ်းနေတဲ့စုံစမ်းမှုကိုထိခိုက်စေတယ်လို့ဆိုပြီးတရားစွဲခဲ့ကြတာပါ။ Connecticut ပြည်နယ်အမတ် Richard Blumenthal, Rhode Island ပြည်နယ်အမတ် Sheldon Whitehouse နဲ့ Hawaii ပြည်နယ်အမတ်မာဇီဟိုရိုနိုတို့ကဝါရှင်တန်မြို့တော်ကပြည်ထောင်စုတရားရုံးတစ်ခုမှာတင်းနစ်လာနေတော့ကအမှုဖွင့်ခဲ့ကြတာဖြစ်ပါတယ်။အရင်ရှေ့နေကျုပ် Jeff Sessions ကိုသမ္မတထရမ့်ကဒီလဇာပိုင်းကယာတုကဖယ်ရှားခဲ့ပြီးတော့ဝှေတေကာကိုခန့်အပ်ခဲ့ပြီးနောက်မှာ၄ချိန်မြောက်ဥပဒေကြောင်းကနေစိန်ခေါ်မှုဖြစ်ပါတယ်။ ရွေးကောက်ပွဲမှာဒီရုရှားဝန်ဆွမ်းမှုရှိမရှိအထူးစုံစမ်းရေးမှုရောဘတ်မိုလာရဲ့စုံစမ်းစစ်ဆေးမှုတွေကိုဂျက်ဆက်ရှင်ကဝင်ရောက်ကြေညာမှုမလုပ်ဘဲဘေးဖယ်နေခဲ့တဲ့အပေါ်တမ္ပရာကမကျေနပ်ကြောင်းလူသိရှင်ကြားအကြိမ်ကြိမ်ပြောကြားခဲ့ပြီးနောက်မှာပဲယာရုကနေဖဲချခဲ့တာပါ
ဝိဒေကာကတော့ယာယီရှင်းနေကြတဲ့ယာဒူရလာတဲ့ကစုံစမ်းမှုနဲ့ပတ်သက်လို့လူသိရှင်ကြားစန့်ကျင်တာမျိုးမရှိသလိုသူ့အမြင်ကိုလည်းတစုံတရာထုတ်ဖော်ပြောခြင်းမရှိသေးပါဘူး။ဝါရှင်တန်ပို့သတင်းစာဆာမာရှင်စော်ရီသတင်းတော်တပ်ခံမှုအတွက်အမေရိကန်ဆွေကဒီနေ့အင်ကာနေမှာနောက်ဆုံးအစီရင်ခံစာထုတ်ပြန်တဲ့ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောဆိုထားပြီးမထုတ်ပြန်ခင်မှာသမ္မတကိုယ်တိုင်ဒ ုံတဲ့အသက်ခံရမှုမှာ Sorry in shame တဲ့မိုဟာမက်ဘင်ကအမိန်ပေးခဲ့တာဖြစ်တယ်လို့ CIA ထောက်လိုင်းဌာနကကောက်ချက်ဆွဲခဲ့တယ်ဆိုပြီး American သတင်းဌာနအတော်များများမှရေးသားခဲ့ကြပါတယ်။ဒါပေမဲ့ပြည်ခရက်လာအောက်တိုဘာ9ရက်နေ့မှာ Istanbul မြို့က Sorry ကောင်စစ်ဝင်ရုံတဲ့ဖြစ်ခဲ့တဲ့ဒီတပ်ဖြတ်မှုအတွက် CIA American ဘူထောက်လိုင်းရဲ့ကောက်ချက်ကုလို့ထွက်လာခဲ့ပြီးမှ American နိုင်ငံခြားရေးဝန်ကြီးဌာနဘက်ကတော့နောက်ဆုံးဆုံးဖြတ်ချက်မချရသေးဘူးလို့ဆိုခဲ့ပါတယ်။ Sorry အစိုးရဘက်ကတော့လက်တွေ့မှာနိုင်ငံခေါင်းဆောင်လည်းဖြစ်တဲ့ဒီ Sorry in shame သားပေါ်ဆဆွဲခဲ့တာကိုညှင်းဆိုထားပြီးသမ္မတ Trump ဘက်ကလည်းအရင်တုန်းကတော့အခုလို့ဆဆွဲတာက in shame သားပေါ်အပြစ်ပုံချတဲ့ခလေးကွက်အမေးကျက်တဲ့လို့ရတာဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။Sorry ဆိုရရှိနေတယ်ကလည်းသတင်းတော်ကရှော့ကီတက်ဖြတ်ခံရမှုမှာ Sorry in shame သားမပါဘူးလို့ပြောခဲ့ပြီးဒီမှုနဲ့ဆက်ဆက်သူစုစုပေါင်း22ကိုဖမ်းဆီးခဲ့ကာ9ဦးကိုတော့တရားပေးခဲ့ပြီး12ဦးကိုလည်းတရားစွဲထားပြီးဖြစ်တယ်လို့ဆိုပါတယ် Sorry in shame သားဘက်ကလည်းဒီသတင်းတော်တက်ဖြတ်မှုပြီးပြီးချင်းမကြာခင်လေးမှာပဲဒီမှုမှာအပြစ်ရှိသူတွေကိုတူရကီစိုးနဲ့ပူးပေါင်းဖောက်ထုတ်ပြီးကဘာကိုတက်တည်ပြသွားမယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။တောင်တရုတ်ပင်လယ်ထဲမှာရေနံနိမိတ်အငင်းပွားနေတဲ့တရုတ်နဲ့ဖိလစ်ပိုင်ကြားဖိလစ်ပိုင်ကမ်းလွန်မှာရေနံနဲ့သဘာဝတန်းငွေပူးတွဲတူးဖော်ရေးသဘောတူလက်မှတ်ထိုးလိုက်ပါတယ်။တောင်တရုတ်ပင်လယ်ထဲကအနေအထားအတိအကျဖော်ပြခြင်းမရှိတဲ့နေရာမှာပူးတွဲတူးဖော်ရေးကိုဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်နေတဲ့တရုတ်သမ္မတရှီဂျင်းပင်နဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေတို့ရှေ့မှာလက်မှတ်ထိုးခဲ့ကြတာပါ။ခေါင်းဆောင်နှစ်ယောက်ကြားကုန်သွယ်ရေးဆိုင်ရာကိစ္စတွေဒီကနေ့ဆွေးနွေးတဲ့အပြင်ဖိလစ်ပိုင်နိုင်ငံအခြေခံစအုံတွေတိုးတက်ရေးအတွက်တရုတ်ကဒေါ်လာဘီလီယံနဲ့ချီငွေချေးကူညီဖို့လဲသမ္မတရှီရဲ့ခီးစဉ်အတွင်းမှာကမ်းလှမ်းမယ်လို့မျှော်လင့်ရပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးပြဿနာဖြစ်နေချိန်မှာတရုတ်ကအာရှနိုင်ငံတွေနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုတွေပိုရဖို့အတွက်ကြိုးစားနေပါတယ်။ဒါအပြင်သူ့ရဲ့ခေတ်သစ်ပိုလန်မှကြီးစီမံကိန်းအောင်မြင်ဖို့အာရှဒေသတစ်လောရင်းနှီးမြှုပ်နှံမှုတွေကူညီထောက်ပံ့မှုတွေကိုလည်းလုပ်နေတာပါ။ဖိလစ်ပိုင်သမ္မတဒူတာတေကလည်းဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်နဲ့ဆက်ဆံရေးကောင်းမွန်အောင်ပိုးလုပ်မယ်လို့ကြေညာထားတာဖြစ်ပါတယ်။တရုတ်သမ္မတရောက်လာတဲ့ဒီကနေ့အင်္ဂါနေ့မှာပဲတရုတ်ကောင်စစ်ဝင်ရုံးရှိမှဖိလစ်ပိုင်ဟာရောင်းရမဟုတ်ဆိုတဲ့ကြွေးကြော်မှုတွေနဲ့ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်။တောင်တရုတ်ပင်လယ်ထဲရေနံနိမိတ်အငင်းပွားမှုကြောင့်နိုင်ငံတကာအငင်းပွားမှုဖြေရှင်းရေးခုံတမာတိအဖွဲ့ရဲ့အဆုံးဖြတ်ကိုတောင်းခံခဲ့တဲ့ဖိလစ်ပိုင်ကသမ္မတဒူတာတေလက်ထက်မှာတရုတ်နဲ့ဆက်ဆံရေးပိုပြီးတော့တိုးတက်လာနေတာဖြစ်ပါတယ်။
တူရကီနယ်ပွားဩစတြေးလျနိုင်ငံသား3ဦးကိုသူတို့နိုင်ငံတွေမှာဒီနေ့အင်္ဂါနေ့မနက်မှာဖမ်းဆီးထိန်းသိမ်းလိုက်ပြီးတဲ့နောက်လူစုလိုက်ပြုံလိုက်သေးစေနိုင်တဲ့အကြမ်းဖက်ဖြစ်ခဲ့တိုက်ခိုက်မှုကြီးတစ်ခုကိုတားဆီးလိုက်နိုင်တယ်လို့ဩစတြေးလျရဲ့တပ်ဖွဲ့ကထုတ်ပြောလိုက်ပါတယ်။ဖမ်းဆီးခံ3ဦးဟာ IS အစွန်ရောက်အဖွဲ့ကိုအားကြားထောက်ခံသူတွေဖြစ်ပြီးသူတို့ကိုဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့တရားရုံးမှာဒီနေ့အင်္ဂါနေ့နှောင်းပိုင်းမှာခုံရုံးတင်မှာဖြစ်ပါတယ်။အကြမ်းဖက်တန်တရားရှိသူ3ဦးဟာတိုက်ခိုက်မှုလုပ်ဖို့အတွက်ရဲတွေအဖြေဆဲအားခတ်တဲ့လှည့်ဝက်သတင်းပို့စာတွေနဲ့ဆက်သွယ်ခဲ့ကြတယ်လို့လည်းအာနာဘန်နီကဆိုပါတယ်ခင်ဗျာ။
Nissan Mitsubishi နဲ့ Renault Car Company တွေရဲ့အကြီးအကဲ Carlos Ghosn ကိုငွေကြေးအလွဲသုံးစားလုပ်မှုဆွဲချက်တွေနဲ့ဖမ်းဆီးလိုက်ပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့မှာကုမ္ပဏီ3ခုလုံးရဲ့အစုချေရာဈေးတွေထိုးချသွားခဲ့ပါတယ်။ Car Company 3ခုလုံးက Ghosn ရဲ့ဥက္ကဋ္ဌနေရာမှာတခြားတယောက်နဲ့လူစားထိုးဖို့စဉ်းစားနေပါတယ်။ကုမ္ပဏီပိုင်ဆိုင်မှုတွေကိုသူ့ရဲ့ကိုယ်ရေးအတွက်အသုံးချခဲ့တယ်လို့ကုမ္ပဏီတွင်စုံစမ်းမှုကတွေးရှိတဲ့အကြောင်းကမ္ဘာအကြီးဆုံးကားကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Nissan ကုမ္ပဏီကပြောကြားခဲ့ပါတယ်။ဒါအပြင် Nissan ကုမ္ပဏီကရတဲ့ဝင်ငွေကိုလည်း9နှစ်အတွင်းမှာဒေါ်လာတန်40ကျော်လျှော့ပြခဲ့တယ်လို့အစိုးရရှိနေတွေကပြောပါတယ်။ Carlos Ghosn ဟာကားလုပ်ငန်းလောကမှာကြော်ကြားသူဖြစ်ပြီးတော့ဒေဝါလီခံရဆဲဖြစ်နေတဲ့ Nissan ကုမ္ပဏီကိုကယ်တင်ခဲ့သူအဖြစ်လည်းနာမည်ကောင်းရခဲ့သူဖြစ်ပါတယ်။
ကုလသမဂ္ဂကငြိမ်းချမ်းရေးဆွေးနွေးဖို့ပြင်ဆင်နေတဲ့အတွက် Saudi Arabia nengen dekoo dongji dui pjekkan ni daru yattan pibu jimin titan tepung kaosong duga tutafwe dekoo taitun lai baare. Pjekkan ya sebo taitun taji ma jimin nengen sekeam yu hori da ma mani tenila niga taipwari pjepwaage baare. Iran jota no kan huti tepung diga miu shibangu pjekkan taikai kere lu jimin seta ya shi diga sesuage baare. ဆိုရလနကင်တပ်ဖွဲ့တွေကပြန်လည်တိုက်ခိုက်ခဲ့တယ်လို့ဆော်ရီဥဆောင်တဲ့ညမောင်းဖွဲ့ကလည်းလေကြောင်းကနေထိုးစစ်ဆင်ပစ်ကူပေးခဲ့ပါတယ်။ဆော်ရီဘက်ကညဉ့်ဉေးကိုလူလာတဲ့ဆိုရင်သူတို့ကလည်းပြစ်ခတ်ရဲ့စဲဘုတ်ကိုကုလသမဂ္ဂနဲ့လည်းလျော့ဆောင်ရွက်သွားမယ်လို့ဟူတီတပုံတွေကဆိုပါတယ်။တကယ်တော့ရင်းမြစ်ပြစ်ခတ်ရဲ့စဲဘုတ်ကိုတမနာထရမ့်ဆိုရကလည်းတောင်းဆိုလိုက
ေါ်ဒီကနေ့အင်္ဂါနေ့မှာလဲဆက်ပြီးတော့ဆန္ဒပြကြမယ်လို့မျှော်လင့်ရပါတယ်။တနင်္လာနေ့တော့ကတော့စီလောင်ကန်တွေလမ်းတွေဓာတ်ဆီဆိုင်တွေကိုဒီဆန္ဒပြသူ 2,000 လောက်ပိတ်ဆို့ပြီးတော့ဆန္ဒပြခဲ့ကြပါတယ်။စနေနေ့တော့ကလဲဆန္ဒပြသူ 3,000 လောက်ရှိပါတယ်ရှင်။
အင်္ဂါညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးသတင်းပေးပို့ချက်တွေကိုတင်ဆက်ပေးချင်ပါတယ်။စီရေးပဋိပက္ခတွေတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဒီရက်ပိုင်းအတွင်းတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေတဲ့အတွက်အရက်သားတွေထိခိုက်သေးဆုံးမှုရှိနေပါတယ်။နံပါတ2မြို့နယ်အတွင်း RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNLA တအောင်ပလောင်အဖွဲ့တို့ SSPP မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားသုံးဝင်ဆိုင်တိုက်ပွဲတွေကြောင့်ဒေသခံတွေလည်းနေရက်မပြတ်နိုင်ပဲဖြစ်နေပါတယ်။အပြည့်အစုံကိုတော့ဆက်သွယ်ဆောင်ကြန့်ထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုင်းဒေသလက်နက်ကိုင်ဖွဲ့ချင်းချင်းကြားစစ်ရေးသင်းမှမှုတွေကြီးထွားလာနေတဲ့အတွက်အရက်သားတွေပါဝင်ထိခိုက်ဒေဆုံမှုတွေရှိနေတာပါနံမတူမြို့နယ်ပန်ကန်ရွာဘက်မှာလည်း RCSSA တောင်ပိုင်းရှမ်းပြည်သတ်မတော်နဲ့ TNLA တန်းပလောင်တပ်ဖွဲ့တို့ကြားဒီမနေ့ပိုင်းထိတိုက်ပွဲဖြစ်ပွားခဲ့ပါတယ်မနေ့တုန်းကတိုက်ပွဲဖြစ်ပြီးနောက်ဆက်လက်ပြီးသင်းမနေဆဲဖြစ်ကြောင်းလည်း TNLA ပြန်ကြားရေးရာရှိဘူမှုဆိုင်ကျော်ကအခုလိုပြောပါတယ်
มันนี่ก็ได้ผิดเลยนําบุญเนี่ยปาลงอย่าแท้ปังไกยาหน้าเหมือนกันเนาะแต่พอมาต้องบุญเชียร์แต่กวยอันนี้ก็ตนายควยก็นี่นานายควยที่ตนายมีบาลอดจ๋าเลยอาชีพเอสเอสเนี่ยผิดเลยนะแต่ถ้าก็ได้อยู่ในเนี่ยทาจะคิดดีที่ใครมูว่าเราจะไม่ได้มีอาชีพเราไม่ดีอ่ะ
ပြီးခဲ့တဲ့စနေနေ့တုန်းကလည်း TNL တမ်းမလောင်သက်ဖွဲ့မြောက်ပိုင်းရှမ်းပြည်သက်မတော်ပူပေါင်းသက်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သက်မတော် RCS တို့ကြားနံမတူလာရှိုးကလန်းဘော်ကမန်ပြင်းရွာသဝိုက်မှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။ဒီတိုက်ပွဲတွင်ကြေးရွာသူအမျိုးသမီးတူသနတ်သိမှတေဆုံးသွားခဲ့တယ်လို့မန်ပြင်းဒေသခံစစ်ရှောင်းကူညီပေးရေးဖွဲ့ဝင်ကိုစော်ရော်ကပြောပါတယ
်။ရုံချုံမှုကတော့မရှိတာတော့ဖြစ်ထားတယ်ကျောင်းသားတွေရုပ်သမီးကြီးပါဗျာ76ကျန်နေရရေရုပ်သမီးကြီးပါဒီမှာဒီအတိုင်းနဲ့တာသမီးကြီးရဲ့တောင်းတာမှာတော့ဒီလေးနဲ့အဲ့တောင်းပဲဖြစ်ပြီးလာရင်းနဲ့တတ်ခံရတဲ့အချိန်က19ရက်နေ့ရတယ်၄နာရီမှဖြစ်ပါဗျာ
နှစ်ဖက်တိုက်ပွဲတွင်သနတ်သိမှန်ကွယ်လွန်သွားတဲ့အမျိုးသမီးကိုမနေ့ကကြိုလိုက်ပြီးဖြစ်ပါတယ်မန်ပြေရွာတိုက်ပွဲကြောင့်အသက်မန်ပြေကြီးရွာသား90ခန့်ဟာမန်ပြေအောက်ပြာမှာဆစ်ဆောင်နေရပြီးသိမ့်မနေဆဲဆစ်ရေးချီနေကြောင့်နေရမပြန်နိုင်သေးဘူးလို့ကိုစော်ရော်ကဆက်ပြောပါတယ်
ကိုကဒီမှာဒီလာရင်တင်းတင်းနဲ့ပြောတာကလူကြီးအဖြစ်ရှိနေတယ်ကိုတည်းဒီပါလောက်ဒီပေါ်နေတာအောက်ရောခုချိန်ကလုံးဝပြန်လို့ရအောင်ဆက်စလုံးကတိုက်ပွဲကတော့ပြင်းရရတယ်
နံမတူမြို့နယ်တွင်မြောက်ပိုင်းမဟာမိတ်ဖွဲ့တွေနဲ့တိုက်ပွဲဆက်တိုက်ဖြစ်ပွားနေကြောင်း RCSF ကအတည်ပြုခဲ့ပေမဲ့လည်းအသေးစိတ်အခြေအနေကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူး။တိုင်းရင်းသားလက်နက်ကန်ဖွဲ့တွေချင်းချင်းကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်နေရေးအတွက်သွေးဆုံဆွေးနွေးနိုင်ဖို့ကကြိုးစားနေစေလို့ RCSF ပြောခွင့်ရဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ
်။မြန်မာကျန်းစာရေးတွေ့ပြီးမှဖြေရှင်းမဲ့အရေးဖြစ်တယ်လို့ညင်တယ်။ဟုတ်တိုင်းရင်းသားညီနောင်ချင်းကြားမှာဒီလိုတိုက်ပွဲဖြစ်တာတော့ဘူးမှအကျိုးမပြုဘူးနော်အားလုံးကအကျိုးရုပ်စေတဲ့အနေအထားဖြစ်တယ်။ကြားခံအဖွဲ့အစည်းလားတတိယနိုင်ငံတစ်ခုလားအဲ့လိုအနေအထားတော့ကြိုးပမ်းခဲ့တယ်ဒါပေမဲ့အဆင်မပြေခဲ့ဘူး။ခုလောဆယ်တော့ကြိုးစားနေတဲ့အဆင့်တော့ရှိနေတာပေါ့နော်
။တိုင်းဒေသဖွဲ့အချင်းချင်းဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကိုနိုင်ငံရေးရသွေးဆုံဆွေးနွေးရေးနည်းလမ်းနဲ့ဖြေရှားဖို့လိုတယ်လို့ရှမ်းပြည်နယ်ပြည်ကစားကမ်းမှုပူးတွဲစောက်ကြည့်ရေး GMCS ကော်မတီဖွဲ့ဝင်သာလှပေကပြောပါတယ်။
ันจะได้เพื่อที่จะเนาะในตู้นี้คุณแม่ดูดูเพื่อที่มีจะมองตามที่คิดว่าเนี่ยนะนั่นเองเพื่อความที่เชื่อในตัวเองเลยอารมณ์อ่ะนั่นเองเพื่อความได้รายคุณเนี่ย
ရှမ်းပြည်နယ်မြောက်ပိုင်းနမ်ဒူမြို့နယ်တီရဘက်မှာအောက်တိုဘာလကစပြီးတော့တောင်ပိုင်းရှမ်းပြည်သမတော် RCSS နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင် TNL တန်းပလောင်သဖွဲ့မြောက်ပိုင်းရှမ်းပြည်သမတော် SSPP ပူးပေါင်းသဖွဲ့တွေကြားတိုက်ပွဲဖြစ်ပွားမှုပုံမှုများပြားလာနေပါတယ်။ဒါ့အပြင်မြန်မာသမတော်နဲ့ဒေသတွင်းလှုပ်ရှားနေတဲ့ TNL တန်းပလောင်သဖွဲ့ MNDAA ကိုကသဖွဲ့ကချင်လွတ်လပ်ရေးဖွဲ့ KNA ဖွဲ့တွေနဲ့လည်းတိုက်ပွဲဖြစ်ပွားနေစေလည်းဖြစ်ပါတယ်။တိုက်ပွဲဖြစ်ပွားမှုကြောင့်ဒေသခံတွေလူခုရေးချိုးဖောက်မှုတန်ခံနေရသလိုစစ်ပြေးဒုက္ခတွေဖြစ်နေရရင်းကနေတိမ်းချောင်နေရတဲ့ဖြစ်စဉ်တွေလည်းအစိမ်းလိုလူရှိနေပါတယ်ခင်ဗျာ
။နိုင်ကုန်းရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်ဘက်အချက်မှာဒီတရားမဝင်ကုန်စည်တွေကိုထိုင်းအကောက်ခွန်ဘက်ကဖမ်းဆီးလိုက်တဲ့အကြောင်းတင်ပြပေးချင်ပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကကုန်လောင်ရုံတစ်ခုအတွင်းမှာမြန်မာနိုင်ငံဘက်ကတင်သွင်းလာတဲ့အကောက်ခွန်မဲ့ပစ္စည်းတွေနဲ့ကန့်သက်ထားတဲ့ကုန်ပစ္စည်းတွေပါအပါအဝင်ကုန်ပစ္စည်းအမျိုးပေါင်း120ကိုထိုင်းအကောက်ခွန်ဦးစီးဌာနနဲ့ထိုင်းရဲတွေကဖမ်းဆီးလိုက်ပါတယ်။ဖမ်းဆီးမိတဲ့မြန်မာဘက်ကအကောက်ခွန်မဲ့ကုန်ပစ္စည်းရဲ့တန်ဖိုးတွေကတော့ကာလတန်ဖိုးဘက်ငွေ2တန်းကျော်ဖို့တန်ဖိုးရှိတယ်လို့ထိုင်းအကောက်ခွန်ဦးစီးအရာရှိကသတင်းစာရှင်းလင်းပွဲမှာပြောပါရတယ်။သတင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။မဲဆောက်မြို့လေဈေးကြီးဖြစ်တဲ့ထကြလန်ဈေးမှာရောင်းချနေတဲ့ကုန်တွေနဲ့မဲတောင်ရက်ွက်အတွင်းကကုန်လောင်ရုံတယုံအတွင်းကမြန်မာကုန်တွေကိုအကောက်ခွန်ဦးစီးအရာရှိနိုင်ဝါလုတ်ယူတခန်ဦးဆောင်တဲ့အကောက်ခွန်ဝန်ထမ်းတွေနဲ့မဲဆောက်ရဲတပ်ဖွဲ့ဝင်တွေဟာနိုဝင်ဘာလ15ရက်နေ့ကစပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီအပိုင်းအတွင်းဖမ်းဆီးမိတဲ့အကောက်ခွန်မဲ့မြန်မာပစ္စည်းတွေနဲ့ပတ်သက်လို့အကောက်ခွန်ဦးစီးဌာနအရာရှိနိုင်ဝါလုတ်ယူတခန်ကသတင်းစာရှင်းလင်းခဲ့ပါတယ်
။ဒီပါနဟောတာနာသပ်
ထက်ဆိုင်လိုအပ်တဲ့မဲတောင်စတဲ့နယ်မြေတွေမှာလိုက်လံဖမ်းဆီးခဲ့တဲ့အကြောင်းနဲ့လက်ရှိချမှတ်ထားတဲ့ထိုင်းအစိုးရရဲ့မူဝါဒနဲ့ညွှန်ကြားချက်တွေကိုလက်တွေ့အကောင်အထည်ဖော်လှုပ်ဆောင်နေတဲ့ဆိုတဲ့အကြောင်းကိုပြောဆိုသွားခဲ့တာပါ။ထိုင်းနိုင်ငံအတွင်းကိုတရားမဝင်လမ်းကြောင်းတွေနဲ့ဝင်လာပြီးနိုင်ငံအတွင်းမှာဖြန့်ချီနေတဲ့မှောင်ခိုကုန်တွေကိုဆက်လက်စစ်ဆေးအရေးယူသွားမှာဖြစ်တယ်လို့လည်းအကောက်ခွန်အရာရှိကပြောဆိုသွားပါတယ်။မြန်မာပြည်သားတွေတိတ်နဲ့ချီပြီးနေထိုင်နေတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့မြန်မာတွေကမြန်မာကုန်ပစ္စည်းစားတောက်ကုန်တွေကိုပဲသုံးစွဲနေကြတာပါမြို့နယ်တိုင်းရက်ွက်တိုင်းမှာလည်းမြန်မာကုန်ပစ္စည်းတွေကိုရောင်းချနေကြတာပါမြန်မာကုန်ပစ္စည်းတွေဖမ်းဆီးတာကြောင့်မြန်မာကုန်ပစ္စည်းရောင်းတဲ့သူတွေကတော့အခက်အခဲရှိသွားတဲ့အကြောင်းမဲဆောက်မြို့ကန်တူကလည်းပြောပြပါဗျာ။
မြန်ပတ်တဲ့ပစ္စည်းတွေကဒီစုံကြောက်လို့အဲ့ဒီအရူလောင်းလာတဲ့အစားတွေကအဲ့ဒါတွေဒီလိုက်ဖမ်းတဲ့ချက်တော်နေနေကြီးတွေအဘယ်မှာသေးပါပစ္စည်းတွေအဘယ်ချင်းသေးပွေတွေတော့ဒီမိသားစုတွေများများကဒီညတော့အဖြစ်ဒီမြန်မာပစ္စည်းတွေသုံးတာများတယ်ဒီတက်မှာကျွန်တော်တို့ဒီဘက်မှာရောင်းချတယ်ကျွန်တော်တို့ဒီဈေးဆိုင်တွေမှာဒီထားထားလို့မရဘူ
းထိုင်းအကောက်ခွန်ကတင်စီလိုက်တဲ့ကုန်ပစ္စည်းအမျိုးပေါင်း120မှာလေယာထွက်ကုန်တွေပြောင်းစံအိတ်တွေကျက်တော်နီအိတ်ပေါင်း605အိတ်အလှကုန်တွေချင်းသေးကွေသေးဝစစ်ကရက်နဲ့အရက်တွေလည်းပါဝင်တာပါဒါအပြင်ကုန်တွေကိုတိုးလောင်ထားတဲ့ပိုင်ရှင်တချို့ကိုလည်းဖမ်းဆီးထားပြီးအကောက်ခွန်ဆိုင်ရာဥပဒေ252 BE2563 ဥပဒေအရအရေးယူသွားမှာဖြစ်တယ်လို့လည်းထိုင်းရနာပိုင်တွေဘက်ကပြောဆိုသွားပါတယ်ရှင
်စစ်တွေနီဒုက္ခသည်စခန်းတွေကနေပြီးတော့ထွက်ပြေးလာတဲ့ကလေးငယ်တွေပါဝင်ဒုက္ခသည်တရားကျော်လှေပြတ်ပြီးတော့ရန်ကုန်ကြောက်တမ်းမြို့နယ်အထိကိုဆဲရောက်လာလို့အာဏာပိုင်တွေခေါ်ယူထိသိမ်းပြီးတော့မူလစခန်းတွေကိုပြန်ပို့ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုပြန်ခေါ်ဖို့မအောင်မမြင်ဖြစ်နေတဲ့အချိန်မှာပဲမြန်မာနိုင်ငံတွင်းကဒုက္ခသည်စခန်းကဒုက္ခသည်တွေရဲ့နောက်ထပ်အခြေအနေတစ်ခုကိုမြင်လိုက်ရတာပါ။သူတို့ဟာ2012ခုနှစ်ဘာသာရေးလူမျိုးရေးပြည်ပခါတွေဖြစ်ပြီးတဲ့နောက်အဲဒီကဒုက္ခသည်စခန်းတွေထဲမှာ6နှစ်လောက်ကိုနေထိုင်ခဲ့ရတဲ့သူတွေပါ။ဒါကြောင့်မလို့မြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်စခန်းတွေရဲ့အခြေအနေသူတို့ရဲ့ရည်တည်ရေးနဲ့သူတို့အတွက်အနာဂတ်အာမခံချက်အာဏာပိုင်တွေကဘာတွေများဆွံ့ပေးထားသလဲမြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်မြန်လူတွေသတို့ရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ်တော်ရရှင်တို့ကိုကျေးဇူးပါတယ်ခင်ဗျာ
။ဒ ဒီကနေ့ညတရက်လီလိုက်အစီအစဉ်မှာသောတာရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသည်ရှင်။ဆက်ပြီးတော့ဒီပြည်သူပါတီဥက္ကဋ္ဌဦးကူကိုကြီးကိုဆက်သွယ်မေးမြန်းထားတာကိုတင်ဆက်ပေးကြပါမယ်။88မျိုးဆက်ခေါင်းဆောင်တွေအနေနဲ့တဦးချင်းဆုံးဖြတ်ချက်အရနိုင်ငံရေးလှုပ်ဆောင်နေကြတာဖြစ်ပြီးပုံသဏ္ဍာန်ကွဲပြီးတော့ဥတီချက်တစ်ခုတည်းကိုသွားနေကြတာဖြစ်တယ်လို့ပြည်သူပါတီဥက္ကဋ္ဌဦးကူကိုကြီးက VOA မြန်မာပိုင်းကိုပြောဆိုလိုက်ပါတယ်။2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုစီစဉ်တာကနေမဖြစ်ခဲ့တာကရောပြည်သူပါတီပေါ်ပေါက်လာဖို့အကြောင်းအချက်တစ်ခုဖြစ်စေခဲ့ပါသလား။ပါတီတစ်တခုအနေနဲ့အဓိကရင်ဆိုင်ရမယ့်အခြေအနေတွေအခက်အခဲတွေကဘာတွေပါလဲစတာတွေနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့ဗဟန်းအရက်ကပြည်သူပါတီဌာနချုပ်မှာ VOA ဝိုင်းတော်သားကိုကျော်သိန်းကဦးကိုကိုကြီးကိုတွေ့ဆုံမေးမြန်းထားတာနားဆင်ပါရှင
်ဦးကိုကိုကြီးအခုလိုတွေ့ဆုံမေးမြန်းခင်ပြုလာသူပဲကျေးဇူးတင်ပါတယ် VOA အနေနဲ့ဆိုတော့ကျွန်တော်ပထမမေးခွန်းစလိုက်ချင်ပါတယ်အဲ့ဒီမေးခွန်းကဦးကိုကြီးတို့ဒီ88မျိုးဆက်ကြောင့်ကောင်းဆောင်နေတဲ့အတိုင်းကြီးအတိထားတယ်နှစ်ပေါင်းများစွာ88ရည်တော်ဝန်ကြီးကနေစပြီးတော့လှုပ်လာခဲ့ကြတယ်ဒီ88မျိုးဆက်ကြောင့်သာကောင်းဆောင်တွေထဲမှာတခြားကောင်းဆောင်တွေလည်းရှိကြတယ်ဒါပေမဲ့ပါတီထောင်တဲ့အခါမှာအတူတူပါမလာခဲ့တဲ့ကောင်းဆောင်တွေရှိတယ်မှာကိုမင်းကိုနိုင်လူမျိုးပေါ့နော်ဆိုတော့ဒီကောင်းဆောင်တွေဂျာထဲမှာဥပုပ်ကြီးတို့88မျိုးဆက်ကောင်းဆောင်တွေဂျာထဲမှာပါတီကိစ္စနဲ့ပတ်သက်ပြီးတော့သဘောထားကွဲပြားပြီးတော့အရာစကားနဲ့ပြောတော့ကျွန်တော်တို့ခွာပြဲသွားကြတာလား
ဆိုတော့တကယ်တော့ဟိုနိုင်ငံကြီးလှုပ်တယ်ဆိုတော့တဦးချင်းရဲ့ဆုံးဖြတ်ချက်ပေါ့တဦးချင်းရဲ့ယက်တီချက်တွေနဲ့လှုပ်ကြရတာပေါ့နော်ဆိုတော့ဒါမင်းကိုနိုင်ပေါ့ကိုပေါ်ဆိုရင်ဒါကျွန်တော်เนี่ยနှစ်ပေါင်းများစွာရင်းနှီးခဲ့တဲ့ညီကိုလိုလဲနေခဲ့တဲ့ရဲဘော်ရဲဘက်လဲပြတ်တယ်ပေါ့ဆိုတော့သူကိုယ်တိုင်ကသူ့ရဲ့ရွေးချယ်မှုပေါ့ဆိုတော့သူ့အနေနဲ့ပါတီနိုင်ငံရေးလှုပ်ဖို့ရွေးချယ်မရှိဘူးအဲ့တော့တကယ်တကယ်ကသူကစာပေပကြီးအမှုပညာအစာချစ်တင်တာသူအာတန်နဲ့အကြောင်းကိုလည်းပဲကျွန်တော်တို့ဒါဟိုပြောင်းမဲပေါ့လေတရားဝင်မဲသူပြောပါတယ်နောက်တစ်ခုကလည်းသူကျွန်တော်ကိုလည်းအားပေးပါတယ်ငါကမင်းလိုမျိုးနိုင်ငံရေးလှုပ်ဖို့အတွက်ဒီဇိုင်းမမပြင်ဆင်ထားတာမျိုးမဟုတ်ဘူးအဲ့တော့လို့လူငယ်တယောက်အဖြစ်နဲ့သူခေတ္တအခါမှာဒါမတရားတာကိုဆန့်ကျင်တဲ့တရားမျှတမှုအတွက်ယက်တီတဲ့တာဝန်ကိုသူယူခဲ့တာပေါ့လေဆိုတော့သူရဲ့ရွေးချယ်မှုပါလေဒါကျွန်တော်တို့ဒါပြောင်းပြောပြီးသားဖြစ်တော့ပါတီတဲ့ပါမလာခြင်းနဲ့ပတ်သက်လို့ကဒါကငကိုကလေးကသူရဲ့ယက်တီချက်ပဲဖြစ်တယ်လို့ပဲကျွန်တော်ပြောပြရစီ။ဘာဆိုတော့ကျွန်တော်တို့ပါတီထောင်မှုဖြစ်ကြကြတဲ့ကဒါမကြာခဏလဲသတင်းမီဒီယာတွေမှာပြောမှုပါတယ်ကျွန်တော်တို့ဒါထိကြိတ်တစ်ခုလဲအောက်မှာ88ရိုးဆက်တွေတဲ့ကပါတီလုတ်တဲ့သူကလုံမယ်အရက်ပဲအဖွဲ့စည်းလုတ်တဲ့သူကလုံမယ်အစာရှိသဖြင့်ဒါပုံသဏ္ဍာန်ကွဲပြီးတော့ဥတီချက်တစ်ခုတည်းကိုသွားကြတာဖြစ်ပါတယ်ဆိုတာကိုသူကိုယ်တိုင်လည်းဒါအထက်ထက်ခါခါပြောပြသားဖြစ်ပါတယ်
နောက်တော့2015ရွေးကောက်ပွဲမတိုင်ခင်ပေါ့လေ
ဟ
ုတ်ကဲ့ဟိုယူ88မျိုးဆက်ကောင်းဆောင်တွေကညတိပါတီဝင်ကြတယ်ပြီးတော့နောက်ဆုံးအမတ်လောင်းထိဖြစ်ဖို့လာရွေးကောက်ပွဲဝင်ဖို့ဆိုပြီးတော့ပြင်ဆင်ခဲ့ကြအောင်ဆုံးဖြစ်မလာခဲ့ဘူးပေါ့နော်အဲ့ဒီအချိန်ကြီးဖြစ်မလာခဲ့ဆိုတော့အဲ့ဒီလိုဖြစ်မလာခဲ့တဲ့အချိန်ကြီးရောအခုလိုပြည်သူပါတီဆိုပြီးတော့နိုင်ငံရေးပါတီတခုပေါ်ပေါက်လာဖို့အတွက်အကြောင်းအချက်တခုဖြစ်စေခဲ့သလ
ားအရင်ဆုံးပြောရရင်တော့ကျွန်တော်တို့ကအထူးသဖြင့်ကျွန်တော်ပေါ့နော်88ဒီရှီလီလုံရွေးတော်ပုံကြီးမှာပါလာကြတဲ့ကနိုင်ငံရေးကိုရွတ်သွတ်စွာလုပ်ခဲ့တာဆိုတော့နိုင်ငံရေးလုပ်တော့မယ်ဆိုရင်ထက်ထက်ဝင်လုပ်တော့မယ်ဆိုရင်နိုင်ငံရေးပါတီတရက်အဖြစ်နဲ့လုပ်ရမယ်ဆိုတာကျွန်တော်ကပိုင်းဖြတ်ပြီးသားခံယူပြီးသားအဲ2015ဟာအချိုးအကွေ့တခုဖြစ်သွားတာတော့အမှန်ပဲဆိုတော့ဒီနိုင်ငံရေးပါတီတရက်အဖြစ်နဲ့လုပ်ဖို့ဆိုတာကတော့ဒါငကိုကလေးကဒါကျွန်တော်တို့ရဲ့ဒါစိတ်ကူးရည်ရွယ်ချက်လည်းဖြစ်ပါတယ်ပေါ့နော်သို့တော့ဒါ2015မှာကတော့ဟိုပြည်သူတွေကလည်းမျှော်လင့်တယ်ဒါကျွန်တော်တို့88ခေါင်းဆောင်တွေနဲ့ NLD နဲ့ဒါတသားတည်းဖြစ်ရင်တော့ကောင်းပါပဲလို့ဆိုတာဟိုမျှော်လင့်မျှော်လင့်တယ်မျှော်လင့်ယုံနေမကဘူးကျွန်တော်တို့ဒါ NLD ကနေပြီးတော့ဒါကိုယ်စားလှယ်လောင်းတွေဖြစ်နေတင်လိုက်တယ်လဲဆိုတော့ဝင်းသာအားရဖြစ်ကြတဲ့ပြည်သူတွေကိုလည်းကျွန်တော်တို့ဟိုကြည်ပြီးတော့မှစိတ်ထဲမှာတော်တော်ကြည်လဲကြည်နူးတယ်ပြီးတော့တော်တော်လဲကျွန်တော်တို့အတွက်တာဝန်ကြီးတယ်လို့လည်းအဲ့ချိန်ကလည်းခံစားခဲ့ရတယ်ပေါ့လေသို့တော့အကြောင်းအကြောင်းကြောင့်အဲ့ဒီတုန်းကကျွန်တော်တို့ဂျိုးပန်းချက်ကမဖြစ်လာတာဟာလည်းပဲဒါပါတီထောင်ဖို့အတွက်အကြောင်းတရားတစ်ခုပေါ့တစ်ခုတည်းသောအကြောင်းတော့မဟုတ်ပါဘူ
း
နော်ဒါအကြောင်းတရားတစ်ခုဖြစ်ခဲ့တယ်လို့တော့ပြောရမှာပါဟု
တ်ကဲ့ဆိုတော့နိုင်ငံရေးပါတီတစ်ခုအနေနဲ့ဒီနေ့မြန်မာနိုင်ငံရေးအခင်းကျင်းတခြားနိုင်ငံရေးပါတီတွေအနေထားအစတရားပြင်နိုင်ငံလက်ရှိရင်ဆိုင်နေရတဲ့အခြေအနေတွေတက်တဲတွေအခက်အခဲတွေပေါ့လေ
ဟုတ်ကဲ့
ဒီလိုနိုင်ငံရေးပါတီတစ်ခုအတွက်ကလာရင်ဆိုင်ရတဲ့အခြေအနေတွေအခက်အခဲတွေအများကြီးပဲရှိမှာပါအဲ့ဒီအထက်ကမှအဓိကကြတဲ့အချက်နှစ်ချက်သုံးချက်လောက်ဆိုရင်ဘူးဘာလို့များပြောချင်လဲ
ဟိုတစ်ခုကတော့နိုင်ငံရေးပါတီဆိုတာကနိုင်ငံရေးရရည်တည်ချက်ဥတီချက်တူတဲ့သူတွေစုစည်းထားတာဆိုတော့တချို့ကြတော့ရည်တည်ချက်ဥတီချက်တူတဲ့နေရာတွေရှိသလိုကွဲတဲ့နေရာတွေလည်းရှိတယ်ဒါကြောင့်မို့လို့ဒိုတစုတစည်းတဲ့ပါတီအနေနဲ့တော့မရည်တည်နိုင်ဘူးဆိုတဲ့သူတွေလည်းရှိတယ်အဲ့ဒီထဲကမှ Da parti itu pun cina jadi jarang mesuro. Daga lumayan suzi di sawi ada pete dua jam. Cina jarang mana ni naya rasa ini jarang nyengkong jarang. Daga ro tanah yang ini piu pisin bo terbawa. Soro da parti di sawi maga ro daku cina lupa kembali di rumah di tempoh pungsan bo. Timur jauh luar halibe dah jono lupa tanah yang ada terbawa daku pete bo. No, nak daku garo tidur ini sesang ye. Soro tidur ini jarang mah. Padi ati tu polar, hari tu jam le, dua dua hari tu luar lupa penai malay surau gu, pesi penai buhal le dah letui cara senkomu tu kulo jono lu ni malay, alor na pain no sih dabo, dabain ga tercukai sari ga lupa ingguin, aku ana ya ma saunya lu jaya pain no sih dabo, dabain ga lo, juga gua nain di pesi cium di pesi, padi tu ku ane ne, pidu dua adang gu potok pibu. Pidurian ni na buri bu, jangan ruga dan naizong akar gue bebu, jusang bebu, suraga ada parti terkuka, macam mana luar mereka sampai pada. So, bu pidur siung ni sura kamal, parti wenya ba, parti mebeja ba, lu di dah tua belum ya. Dekai, balau jangan ruga pidur di aduh, kuzap cium naik dale, akar gue pin naik dale, jusang naik dale sura apa ma, mudi biro, da pidur ye taukanhu, ada aja sura sih lah, so, dari kalau jangan ruga macam mana. ก็ได้ยามเองสามเดือนเองก็ใช้ตัวเงียบมาเลยนอร์คัวโรบิโอจ้าจูสูเอโนดาบานาอีกแค่แค่ก็แล้วที่ชีบีดาปารีจีนยาสุราบาเวบิโอบิโอตัวรูมาบานาอุยตัวโดลีตัวอันเดนเนอร์เลิกกันในจ้าอย่างเดอเชยมาดาจันโอรูจ้ารอลูกพ่อกันแบบดีเช่นเช่นจ้าน้าอาเบกุนีดูรีจ้าเรียมาอากูดีปารียงเงาพูนัยมุอัตตะกูดาวมาตัวโดลีเอชักกุจักเฮจูซายาเรอเชยเนนูโรชิบาเลยรอ
ถ้าเลือกจะนั่งรู้ยินเสียงอะไรก็แค่ตะคุลุกอยู่เลยอ่ะว่ะที่สุดไม่ได้ถ้าก็รอปิดดูปาร์ตี้การที่โอกาสอุกโกจิโกก็จะเจอติงอัดด้วยสมีเมียนทาราพิบาร์เองอะคุจันนี่ดีเลยใช่ไหมรอน้าสงยาดเรียนจริงๆกูไม่สมีเมียนมองอัดเลยจริงๆไปบ้างไหมเช่น
American Pirang Zurego, Dia Wenwayang Lara Mahok Durego, Kolon Gwen, Shao Ta Gwen, Dam Yade, Tamara Donald Trump Ye, Ubri Digo, Yai, Sign Tabo, Dre, Pirang Zudia, Duji Dioga, Song Pia Lai Bare, American Lodoga, Pia Tantare, Lue Mujija, Isaya Ubri Ya, American Dego, Benia Gabe, Wenala, Kolon Gwen, Shao Ta Gwen, Shi, Lu Pia Tantare, Dre, Tamara Trump Ye, Topian Jeha, Ubri Ne, Sanjan Nirelu, San Francisco Muga, Pirang Zudia, Duji, John Digaga, Song Pia Kera, Pia Bare, American Pirang Zu Yai, Shin Nijo, Pia, Matthew with the Gago, Tamara Donald Trump, Kan Ade Boma, Teludo Democrat, and Matt Donyo Gadia Sweet Havare, Matthew with the Gago, Kan like the Adwe, Natang Sachau, Tamara Juika Buema, Trump address Sion Losha Duri, Rashane Pubang Jansi get the last rest, Songzani, Songzampugo, Tigai Sire, Lusubiro, Dia Swegeraba, Connecticut, Rhode Island, Hawaii Ga, Pine, Ludo, and Matt Donyo Gadi, Washington Muroga, Pidanzu Diayon de Kuma, Teninaniga, Mupungejara Pipare.
ตอนที่อยู่เป็นเรื่องมาจีนนั้นไม่เห็นว่านี่เรื่องเดียวในฟิลิปปินส์จ้ามาดีฟิลิปปินส์กันหรือมาจีนนั้นเนี่ยตบว่าดังเว็บปูด้วยตู้พอยตบว่าตู้เล็มมาทุไลบาร์เร่ปูด้วยที่เล็มมาทุเบโกฟิลิปปินส์นั้นก็มีน้ำยูโรมาเช่าหนี้เดียวแต่มันอาชีจริงเป็นเนี่ยฟิลิปปินส์แต่มันรอดีโกดูด้าดีโรชิมาปีโลกเฮราบะกังซังเนี่ยเอาจ้ามากงด้วยสัญญาเกษารีที่กันเนี่ยส่วนหนึ่งเนี่ยเป็นฟิลิปปินส์นั้นก็เชิงกันซะองค์ดูด้วยตู้ได้ တွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်တင်ကြီးထိုက်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါတယ်ရှင်ကျွန်မကစုမော်မှာဒီညနေခင်းအတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington. From Washington.